ဆက်လက်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဒီကနေ့မနက်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာမဲ့သတင်းနဲ့ပတ်သက်ပြီးပြောပြမှာပါသူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွင်အကြမ်းဖက်မှုရပ်တန့်ရေးနဲ့ရိုဟင်ဂျာဒုက္ခသည်ရေးကုညီဖြစ်ရှင်ရေးမြန်မာအစိုးရနဲ့ဒီစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံရဲ့အရှိအာရှထိပ်သီးညီလာခံတွေကိုတက်ရောက်ပြီးမြန်မာနိုင်ငံကိုထွက်ခွာလာမဲ့သူ့ရဲ့ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်နှစ်လအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာထိပ်ပိုင်းခေါင်းဆောင်တွေကိုပြင်းပြင်းထန်ထန်ဖိအားပေးပြောဆိုလိမ့်မယ်လို့လည်းလူခွင့်ရေးအဖွဲ့တွေကမျှော်လင့်နေကြတာပါဒီအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ပထမအဆုံးမြန်မာနိုင်ငံခီးစဉ်ဟာတရက်ကြာမြင့်မှာဖြစ်ပါတယ်သူဟာဒီခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတည်တံ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့နိုဝင်ဘာလ17ရက်နေ့ကနေ14ရက်နေ့ထိဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာလည်းဝင်ကြီးတီလာဆန်ဟာတနင်္လာနေ့ကဒေါအောင်ဆန်းစုကြည်နဲ့ညီလာခံပြင်ပတည်တံ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လို့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။သူ့ရဲ့အာရှခီးစဉ်မတိုင်ခင်မြန်မာနိုင်ငံကိုသွားမဲ့အစီအစဉ်ကိုဒီလအစောပိုင်းကအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ကြေညာရမှာတော့ရခိုင်ပြည်နယ်ကလူသားဘေးဒုက္ခဆိုင်ရာအကျက်တဲကိုကင်တွယ်ဖြစ်ရှင်ရေးလှုပ်ဆောင်ချက်တွေမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးပေါ်အမေရိကန်ရဲ့ပံ့ပိုးကူညီမှုနဲ့ပတ်သက်ပြီးတော့ဝင်ကြီး Rex Tillerson အနေနဲ့ဆွေးနွေးဖို့ရှိကြောင်းဖော်ပြထားပါတယ်။ဒါကြောင့်ဒီအခုလိုသူကိုယ်တိုင်မြန်မာနိုင်ငံကိုသွားတဲ့ခီးစဉ်မှာဒီသဘောထားတွေအတိုင်းအခိုင်အမာဆွေးနွေးပြောဆိုလိမ့်မယ်လို့မျှော်လင့်ကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုအခုလိုပြောပါတယ
် Rex Tillerson has not been a strong advocate of human rights as Secretary of State but he has been very outspoken on the Rohingya after he saw the photos and
Rex Tillerson ဟာလူခွင့်ရေးနဲ့ပတ်သက်လို့အားကောင်းမောင်းတန်လှုပ်ဆောင်တဲ့နိုင်ငံသားဝင်ကြီးတူတော့မဟုတ်ပါဘူးဒါပေမဲ့မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးရှင်းတဲ့တပ်ပုံတွေသတင်းတွေကိုမြင်တွေ့ဖတ်ရှုပြီးတဲ့နောက်ပိုင်းရိုဟင်ဂျာနဲ့ပတ်သက်လို့သူတော်တော်ပြောခဲ့တာပါအခုအမေရိကန်စစ်အရေးမူဝါဒကမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူမဲ့မူဝါဒပါပဲမြန်မာစစ်တပ်ကတော့သူတို့ရဲ့စစ်စင်ရေးတွေကိုရပ်ထားပြီလို့ကျွန်တော်တို့သိထားပါတယ်ဒါပေမဲ့ကြံနေသေးတဲ့ရိုဟင်ဂျာတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေကိုအကာအကွယ်ပေးရတဲ့သူတို့တွေမြန်မာနိုင်ငံအတွင်းမှာလွတ်လွတ်လပ်လပ်နဲ့လုံခြုံစိတ်ချစွာတွာလာနိုင်ခွင့်ရဖို့သူတို့တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ကိစ္စတွေကိုအသေးချာလှုပ်ဆောင်နိုင်ဖို့လိုနေပါတယ်။ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကလည်းမြန်မာစိုးရွားကလုံးဝလက်မခံဘဲဖြစ်နေပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဖြေရှင်းရမှာမြန်မာလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွန်းအသုံးမပြုဖို့အကြမ်းဖက်နှိမ်နင်းမှုတွေကိုရပ်တန့်ဖို့အမေရိကန်အစိုးရကဖိအားပေးပြောဆိုနေတာတွေရှိပါတယ်။အခုလိုတခါအမေရိကန်လွှတ်တော်မှလည်းမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူပိတ်ဆို့ဖို့ပြင်ဆင်နေချိန်လည်းဖြစ်ပါတယ်။ဒါကြောင့်အခုလိုအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားအရေးယူမှုတွေဟာထိရောက်မှုရှိမရှိနဲ့ပတ်သက်လို့ Brett Adams ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ The military does give in to pressure when it's coordinated. So the United States by itself may not be able to make a big
မြန်မာစစ်တပ်ကပါဝင်လှုပ်ဆောင်လာနိုင်အောင်ဖိအားတွေပေးတဲ့နေရာမှာအမေရိကန်ဘက်ကလည်းလုပ်နေပါတယ်။ဒါပေမဲ့အမေရိကန်တနိုင်ငံနဲ့လုပ်နေလို့မဖြစ်နိုင်ပါဘူး။ကုလသမဂ္ဂဘက်ကလည်းစစ်တပ်ကိုပြည့်ရတဲ့ပတ်တွင်းကအကြီးကျယ်သတိပေးထားတာရှိပါတယ်။မြန်မာစစ်တပ်ကသူတို့ရဲ့လုပ်ရတဲ့ကိုကောင်းမွန်တဲ့ပြောင်းလဲမှုတွေအဖြစ်မပြောင်းလဲလာဘူးဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစစ်တပ်ကိုပြစ်မှတ်ထားတဲ့အရေးယူမှုတွေလှုပ်ဆောင်လာမဲ့သဘောပါ
။ဝင်းကြီးတီလာဆန်ရဲ့အခုခီးစဉ်ဟာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အစစ်မြင့်ဆုံးတာဝန်ရှိသူရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့စက်တင်ဘာလ19ရက်နေ့မှာဝင်ကြီးတယ်လာဆန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့လည်းဆက်သွယ်စကားပြောဆိုခဲ့တယ်လို့အောက်တိုဘာလ26ရက်နေ့ကလည်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်ပြည်နယ်ကအခြေအနေတွေပေါ်စိုးရိမ်ရတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်အခြေအနေတွေအဆုံးသက်ရေးအစိုးရရဲ့လှုပ်ဆောင်ချက်တွေကိုလုံခြုံရေးတပ်ဖွဲ့တွေကပံ့ပိုးကူညီဖို့တိုက်တွန်းခဲ့ပါတယ်ရှင်